ကိုဘက်ကပေးကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးရဲထိမှမှုတွေဆက်လက်ကြီးထွားနေတာကြောင့်ထိခိုက်သေဆုံးမှုတွေနေရာစွန့်ခါထွက်ပြေးရသူတွေဒီကနေ့ထိတိုးလာနေစေဖြစ်ပြီးလုံခြုံရေးရကပေးအန်ရဲ့ရှင်းလျှောက်မှုတွေနဲ့ပါရင်ဆိုင်နေရတဲ့အခြေအနေတွေကိုကိုတိုင်တော်ရောက်တင်ယူထားတဲ့အကြောင်းတင်ပြပေးပါမယ်ကျွန်တော်တန်နိုင်ပါလက်နက်ကင်မင်းပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာဒီအပိုင်းတွင်ရသေးတော်မျိုးနဲ့မိုးစေးကျွန်းဒေသဖက်မှာလည်းပြစ်ခတ်မှုတွေရှိခဲ့တာကြောင့်ဒေသခံရွာသားတွေဘေးလွတ်ရာထွက်ပြေးနေကြရတာပါရသေးတော်မျိုးနဲ့ကံပြင်းကျေးရွာဖက်မှာလည်းလက်နက်ကြီးကြီးကြောက်ပောက်ကွေးမှုတွေကြောင့်ဒေသခံတွေအလုံးနီးပါးဘေးလွတ်ရာထွက်ပြေးကုန်ကြရတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ထွန်းစင်ကပြောပါတယ
်ကျွန်တော်ကဘာတော်ဒီခေါ်ပြီးရတော့ကတော့ဟိုတမ်တော်ဇက်တောင်ဖော်ဒီဆန့်လဲတဲ့ရှေကသူကပိုက်တိုင်ကြရတယ်။တိုက်တန်ကြတော့ကျွန်တော်တို့ကနေကတော့တော့ဖြစ်နေအမြတ်ကြီးဟိုအတူကိုလာလာကြည့်ကြရတယ်။ကြားတဲ့အချိန်ခါကျွန်တော်တို့ကြည့်တော့ကဒဲလဲရထော်ပြီးကြတယ်လာလာကြည့်ကြမ်းမဆိုးလို့
ရသေးတော်မျိုးနဲ့မိုးစေးကျွန်းဒေတာရွှေလောင်းတင်ကြီးရွာဖက်မှာလည်းလုံခရက်တစ်ဖက်လောက်ကစားပြီးပြစ်ခတ်မှုတွေဇက်တိုက်ကြုံနေရတာပါဒီကနေ့စောပိုင်းပြစ်ခတ်မှုတွေအတွင်းမှာလည်းအနေဆုံးဒေတာခန့်တူသေဆုံးပြီးတိခိုက်တံရရသူတွေရှိကြောင်းလည်းဒေတာခန့်တွေကပြောပါတယ်ကပီးရွာကကူဆက်မှုအန်ဒီကကာကွယ်နိုင်ဖို့ရခိုင်ပြည်နယ်မှာတပ်နိုင်တဲ့လောက်အင်ပြေမထွက်ကြဖို့ညွှန်ကြားထားတဲ့အချိန်မှာပဲလက်နက်ကင်မင်းပခတ်တွေကြောင့်ဒေတာခန့်တွေနေရာဆုံးခါထွက်ပြေးနေကြရတာပါရွှေလောင်းတင်ကြီးရွာကထွက်ပြေးလာတဲ့ဒေါ်မဝင်းကြီးကတော့ကပီးထက်ခုလက်ရှိချင်းချောက်နေတဲ့စစ်ဘေးကိုပို့ကြောင်းနေရတယ်လို့ပြောပါတယ်
ပေနင်ကပါပါမာကိုလေးပါမရှိသူမရှိပါရှိသူလေးရှိတဲ့တဲသူလေးတဲကပါလေရောကကူကကောက်ပါခုလို့ငိုကူကကောက်ပါခုလို့သူလည်းပနေတိနေချင်းကြီးနဲ့ဘိတ်ကပိုင်းတော့ဒီကမပါဝောင်းပါ
ဒီလိုပဲနေကြရတယ်မတ်တွေလည်းမရှိသူမရှိဘူးရှိသူတွေလည်းရှိကြပါတယ်တတဲ့သူတွေလည်းတတ်ကြပါတယ်ယောဂါကိုပဲကြောက်ရမလားတိုက်ပွဲတွေကိုပဲကြောက်ရမလားတနတ်တန်တွေကလည်းတချင်းချင်းနဲ့နားတော်မခံနိုင်ဘူးဆိုပြီးတော့ရခိုင်ဘာသာစကားနဲ့ပြောပြတော့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ရဲ့ဒီလထက်ထုတ်ပြန်ချက်အရရခိုင်လက်နက်ကန်အဖွဲ့နဲ့တပ်မတော်ကြား2018ခုနှစ်နောက်ပိုင်းကစစီရေးပဏိပခတ်တွေကြောင့်ရခိုင်ပြည်နယ်မှာနေရာစွန့်ခါထွက်ပြေးနေရသူတွေတိုးလာနေပြီးဒီထက်က 8,000 ကျော်လောက်ကတော့စစ်ဆောင်စခန်းတွေမှာခလုံးနေထိုင်ကြရတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်